ဆရာတို့၃ရက်တာကျင်းပခဲ့တဲ့ဒီကော်တူးလီမြေယာနှီးနှောဖလဲပွဲမှာဆရာတို့အနေနဲ့ဘာတွေဆွေးနွေးခဲ့ကြလဲခင်ဗျာ
။ကျွန်တော်တို့အဓိကကတော့လက်ရှိမြန်မာနိုင်ငံရဲ့မြေယာပိတ်ခုံမှုမြေယာပြဿနာပြီးလို့ရှိရင်ကျွန်တော်တို့ KNU ရဲ့မြေယာ policy နဲ့မြေယာပြဿနာဒီကိုစေခုံမှုတွေကိုကျွန်တော်တို့ဘယ်လိုမိလားရှာပြီးဖြေရှင်းကြမလဲဆိုတာကိုကျွန်တော်တို့ဒီကစားကျင်းဦးကောင်းဆောင်ကိုလည်းဒီခရီးညနေကောင်းဆောင်ကိုလည်းဒီပြီးတော့ကျွန်တော်ရက်ဖက်လူမှုအဖွဲ့စီတွေပြီးကျွန်တော်ဒီသက်ခပ်ပြီးလူတူတွေအလောက်ပေါင်းလူပေါင်း390ကျော်ကျောက်တယ
်ဟုတ်ကဲ့အဲ့ဒီနီနိုဖလဲဘွဲမှာမြေလို့မြေတိုင်းမြေဟိုင်းဥပဒေအပြင်တခြားဥပဒေတွေကိုလည်းဒီမြေယာအသုံးပြုမှုဒီဌာနေတိုင်းရင်းသားတွေရဲ့မြေယာအသုံးပြုမှုနဲ့စီမံခန့်ခွဲမှုကိုစန့်ကျင်နေတယ်ဆိုပြီးတော့ပယ်ဖြတ်ပေးဖို့ဆိုပြီးတော့ဆရာတို့ပြောထားတာရှိရဲ့ဗျအဲ့ဒီဥပဒေကဘယ်နှခုလောက်ရှိလဲမသိဘူး
ကိုယ်လောက်ကတော့ကျွန်တော်တို့ပြောနေတာကဒီတရားမျိုးဥပဒေနဲ့ဒီတို့ပြတ်တဲ့ဒီဥပဒေပေါ်အစိုးရရတရားကကျွန်တော်တို့တိုင်းဘာလို့ဆိုတော့ဒီဥပဒေကအခုလက်ရှိအကဲဝင်နေတဲ့ဥပဒေဖြစ်တယ်ပြီးလို့ရှိရင်ဟိုဌာနတိုင်းသားဒီရဲ့ရူရတင်းရဲ့စနခေါက်အတိမမပြတာဘူးနော်ပြီးလို့ရှိရင်တော့ဟိုအဒီဥပဒေတွေကိုတုံးပြီးတော့မှဌာနတိုင်းသားဒီရှိနေတဲ့ဒီကိုတရားဝင်အိမ်လို့ရအောင်လုပ်နေတဲ့ဥပဒေတခုတော့ဖြစ်နေတယ်ကျွန်တော်ကျင်းနေရဒီမြေဥပဒေကကြတော့သူအတိမတ်ပြထားတယ်အကာကိုပြထားတယ်ဒီကလူကြီးပုံမပါဝင်မှုရှိတယ်ဆိုတော့ဒီနှစ်ခုကလုံးဝဆိုင်ဆိုင်ကျင်းနေအဲ့ဒါအစိုးရဘက်မှာလည်းရှိနေတယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာပြည်အခြေအနေနဲ့တိုင်းအထူးသဖြင့်တိုင်းရင်းသားဒေသတွေမှာလုံးဝမကိန်းနေတဲ့မြေလွတ်မြေရန်ဥပဒေကိုကျွန်တော်တို့လုံးဝဖျက်သိမ်းဖို့လိုတယ
်မြေလွတ်မြေလက်မြေရန်ဥပဒေတွေပြီးတော့လေယာဉ်ဥပဒေတွေအကြောင်းဆရာတို့ဒေသခံတွေအနေနဲ့ဒီမြေယာကိစ္စတွေမှာဘလို့တွေအခက်အခဲတွေ့နေလဲဗ
ျဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ဒီအိုဒီမှာကိန်းကိုကျွန်တော်ပြောမယ်ဆိုရင်တော့ဥပမာကျွန်တော်တို့ဒီဘက်ကအရှလမ်းမကြီးဆောက်တယ်ဗျာ။နော်ဥပမာမြဝတီအခုလက်တွေ့မြဝတီကနေဒီတင်ငန်းကြီးနောက်ဆောက်လိုက်တဲ့ဒီအရှလမ်းမကြီးဟာလမ်းမကြီးဆောက်တော့တော်နေနေရလို့နေနေရလို့တော့သူကရွာသားတွေအဲ့မှာရှိတဲ့ရွာသားတွေတင်နေလို့ဖြစ်နေတာ။ဟိုရွာသားတွေကြတော့သူကရွကြီးလို့ရှိနော်ရကြီးလို့ချင်တော့အစိုးရဟဲ့မင်းတို့ဗတ်တက်ထရမန်ပြည်တော်ကြီးမသိနေတဲ့ငယ်တို့သိနေတဲ့ဒီပဲဒီတနက်ကြီးကြီးတို့ကနှစ်ပေါင်းများစွာ3000လောက်ခဲ့တဲ့ဟိုအုံပြလာခဲ့တဲ့နေတွေဒီတိုင်းဘုံဘုံမျိုးစွာ3000လောက်ခဲ့တဲ့နေတွေဆိုတော့ပြဿနာဖြစ်ရှိတဲ့နေရာမှာကျွန်တော်ဒီဘက်ကဗတ်တက်ပြည်ထောက်ထားမှမရှိတဲ့ဒီတက်ကပြည်သူတော်ခံကြီးရဲ့ခံပေါ်အဲ့လိုဖြစ်နေတ
ော့ကျတော့ဘလို့နီးလန်းနေတဲ့ဒီလိုမျိုးဒီဥပဒေတွေကိုဖျက်သိမ်းပေးဖို့အတွက်ဆောင်ရွက်ဖို့ရှိမယ်ဗျအ
ဓိကကတော့တစ်ခုရှိမှာအစိုးရအနေနဲ့မြန်မာပြည်ရဲ့နေရာအရှုပ်ရှိကိုနံပါတ်1အနေနဲ့အစိုးရအနေနဲ့ဒီလာပြီးတော့မှတိုင်ရတဲ့ဥပဒေကိုပြန် review လုပ်ပြီးတော့မှပြဖြစ်တဲ့ဥပဒေကိုပြဖြစ်ဖို့လိုတယ်။တပြည့်ဒီတဲ့ဥပဒေပြည်ဖို့လိုတယ်။အဲ့ဒါအဲ့ဒီတစ်ပိုင်းအစိုးရအနေနဲ့လုပ်တင်နေဟာဒီကကကျွန်တော်တို့ဒီဟို KNU အနေနဲ့ကတော့နံပါတ်1ကကျွန်တော်ညင်းချိုင်းစပွဲဝိုင်းမှာညင်းချိုင်းနဲ့ငါရှင်ဘဝမှာအမီကိစ္စကိုအကြီးကြီးတဲ့ကိစ္စတစ်ခုအနေနဲ့သဘောထားပြီးဆွေးနွေးဖို့လိုတယ်။
KNU ရဲ့ဒီမြေယာမူဝါဒအရာဒီဒေသခံတွေကလယ်မြေပိုင်ဆိုင်ခွင့်ရတယ်ပေါ့နော်ဆရာကုနာပြောရတယ်မှာဆိုတော့
ဟုတ်ကဲ့ဟုတ်က
ဲ့ဒီလက်ရှိအချိန်မှာကျင်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကြတော့လေဒီဟာမြန်မာနိုင်ငံမှာရှိတဲ့မြေရေလေအကုန်လုံးအစိုးရပိုင်တယ်ဆိုပြီးတော့ခုနပြောသလိုအကုန်လုံးမြန်မာနိုင်ငံမှာရှိတဲ့ဘယ်သူမှမစိုးမြေပိုင်ဆိုင်ခွင့်မရှိဘူးအသုံးချခွင့်ပဲရှိနေတယ်ဆိုတော့ဒီမြေယာမူဝါဒကိုပြင်ဖို့အတွက်ကဖွဲ့စည်းပုံအခြေခံဥပဒေအထိများချိတ်ဆက်နေတယ်လို့ပြောလို့ရမှာဗျဟုတ်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေအချုပ်ပါပဲဒီကအဓိကပြဿနာကောင်းအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ချင်းကတော့ကျွန်တော်ထင်တာကပြဿနာတွေဆက်ဖြစ်နေဦးမှာပဲ
ဟုတ်ကဲ့ပါဆရာအခုလိုဖြည့်ပေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့